ထိုင်းနိုင်ငံကြီးနောင်တွေမှာပြည်ထောင်ကြပြီးလူရဲစီလို့ပြန်လွတ်လာတဲ့မြန်မာရွှေ့ပြောင်းလူသမားရောက်130ကိုထိုင်းမြန်မာနယ်စပ်ရနောင်ပြည်နယ်ကနေတနင်္လာရီတိုင်းကော့တောင်းမြို့တာဝန်ရှိသူတွေစီထိုင်းအာဏာပိုင်တွေကဖေဖော်ဝါရီလတရနေ့မှာပြန်လည်လွှဲပြောင်းပေးခဲ့ပါတယ်ဒီကြောင့်
ထိုင်းနိုင်ငံဘက်ကရနောင်မြို့နယ်အုပ်ချုပ်ရေးမှုမြန်မာဘက်ကအလို့သမားတန်ရာရှိတအူးပါဝင်ထိုင်းမြန်မာနယ်ကြားကော်မတီကတာဝန်ရှိသူများရနောင်ခရိုင်လူမှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေဟာထိုင်းနိုင်ငံအတွင်းအကြောင်းပြုကြောင့်ပြစ်ဒဏ်ကြပြီးလူရဲစေတဲ့မြန်မာရွှေ့ပြောင်းအလို့သမားတရားတစ်ဆယ်ကိုထိုင်းဘက်ကနေမြန်မာဘက်ကိုပြန်လည်လွှဲပြောင်းပေးခဲ့တာပါလူနာရေးအပါအဝင်လူရဲစေသူတ ဟိုအားလုံးဆိုရင်အမျိုးသမီးကကျွန်တော်တို့ရောက်40ခဗျာမျိုးသားက80ခဗျာ80မမမျိုးသားကျမရေမကောင်းတဲ့2ယောက်ပါတယ်သူတို့ကတော့အားလုံးဒီကိုဗစ်ကာလမှာရောကျွန်တော်တို့ဘက်မှာချုပ်ကြအကြောင်းမျိုးကြောင့်ဖန်ခံရတဲ့အုပ်စုတွေဒီလိုရဟိုလတ်စ်ကြတဲ့အတွက်ဒီဖက်ကလက်ခံပြီးအစ်စ်ဖြစ်တာတိုင်းကျွန်တော်တို့ဒီဖက်ကလက်ခံတယ်ဟုတ်ကဲ့အားလုံးပေါင်း130ဟုတ်ကဲ့ပါနားနှစ်ဦးပေါ့
ကောတောင်မြို့ကိုပြန်လဲကြောင်းတဲ့အခါမှာကိုဗစ်ကပ်ဘေးကာလမှုစောင့်ကြည့်ရေးစင်တာမလုံလောက်မှုတွေကြောင့်လူများများကိုလက်ခံလို့မရဘူးလို့လဲဆိုပါရယ်ဒီအတွက်ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာလည်းတစ်လမှာတစ်ကြိမ်နှစ်ကြိမ်သာလွှဲပြောင်းပေးတာတွေရှိခဲ့ပြီးတစ်နှစ်ကျော်အတွင်းလူရေ1000ကျော်လောက်ကိုပဲလွှဲပြောင်းပေးတာရှိခဲ့တယ်ဆိုပြီးဦးမိုးဝေကဆိုပါရယ်
ဘဝတစ်ခါတည်းဆိုလည်းကျွန်တော်တို့ဒီလုံသမားတန်ရာရှိရုံးရင်တစ်ဆယ်နိုင်ငံကျိုင်းဝင်ကြီးတင်တယ်တင်ပြီးမှဒီဖက်ကအာမပိုက်တွေတန်ပြီးချောင်းကြတယ်ပြင်းနေတဲ့တိုက်ကိုတိုက်ရတဲ့ဟုတ်ခင်ပြီးဆိုပါဒါစစ်သက်ဖြစ်ဆိုတာလက်ခံရတာတနည်းတော့သိမှဆိုရင်ဒီအလုံးမဆိုရင်ကျွန်တော်ကုသထောင်ကျော်လောက်ရှိပါလိမ့်ခင်ဗျာဒီတနည်းကျော်တယ်မှ
ထမင်းမနေဆက်မဲဆောက်မြောက်ပြီးလမ်းဘက်မှာတော့ပြစ်ဒဏ်ကြပြီးလူရဲစိတ်သူတွေက6လအတွင်းလူရဲ1000ကျော်လောက်လွှဲပြောင်းပေးခဲ့ပြီးအများစုကတော့လပိုင်းတွေအတွင်းဖမ်းဆီးခံရသူတွေပြန်ပို့ခဲ့တာဖြစ်ပါတယ်ရှင်။